ဟုတ်ကဲ့မစ္စဒဗီခင်ဗျဒီကနေ့ထုတ်တဲ့တင်ညာချက်မှာအာဆီယံအဖွဲ့အစည်းနဲ့ပေါ့လေမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူရိုးလူဆင်နှမ်းကြောင်းကနေခွဲထွက်ပြီးတော့နီလန်အစ်တွေကိုရှာသိမ့်ပြီလို့ဆိုထားပါတယ်ဒီတော့ကဘလို့နီလန်အစ်တွေကိုဆိုလိုပါလဲခင်ဗျ
Stop protecting SPDC. So far, the Malaysian Foreign Minister is very clear that they are not, they are fed up. They are don't, he does not want ASEAN to protect SPDC anymore. It should be the entire ASEAN.
Now, pass. So yeah, but can you? Kaguen ina ribu. Jatanga yaya ba me. Malaysia neng jaya wuni garo. ASEAN ini ne na apa gu sepi ani bi. Itu garo ASEAN ini ne.နာဖကူအကာအကွယ်ပေးတာမျိုးကိုမဖြစ်စေချင်တော့ဘူးလို့အခုခါမှာရှင်းရှင်းပဲပြောလာပါပြီ။ဒီသဘောထားမျိုးဟာအာဆီယံတစ်ဖွဲ့လုံးရဲ့သဘောထားဖြစ်တင်ပါပြီ။ဒါဆိုရင် PR တွေပြီးနိုင်ဖို့လမ်းပွင့်သွားမှာပါလို့ Miss Debbie ကပြောဆိုသွားတာပါ။ဒါပေမဲ့က PR တွေသာပြီးနေပြီးတော့အဖြေမထွက်ရင်ဆိုလိုတာကဗျာမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်မလာဘူးဆိုရင်ဘာများထူးအောင်မလဲခင်ဗျ Miss Debbie ဖြေပါဦး။
Once they stop protecting Burma, then the pressure, the implication is that eventually they will also join to pressure Burma.
ကာဝေပင်းနေတာတွေကိုရလိုက်လို့ရှိရင်အာဆီယံကိုယ်တိုင်နိုင်ငံတကာနဲ့တွဲပြီးတော့နာဖကို PR ပေးလာနိုင်မယ်။နာဖရဲ့လုပ်ရက်တွေဟာဒေသလူညွန့်ရေးကိုထိခိုက်နေပြီဆိုတာပို့ပြီးတော့ရှင်းသွားမယ်။ဒီလိုနဲ့ပဲမြမအရေးဖြေရှင်းမှုပိုကောင်းတဲ့နိလန့်တွေကိုအာဆီယံကရှာဖွေရမှာပါပဲလို့မစ္စဒဗီကပြောဆိုသွားတာပါ။အဲအာဆီယံကတရုတ်နဲ့အိန္ဒိယကိုမြမအရေးမှာဝန်ကူပါလို့လူသူချင်းကြားပြောနေတာတွေကိုကျွန်တော်ကြားရပါတယ်။အဲဒါပေမဲ့လည်းဘာမှဖြစ်မလာသေးဘူးဆိုတော့တရုတ်နဲ့အိန္ဒိယကအာဆီယံကတောင်းဆိုတာကိုစိတ်ဝင်စားဖို့မရတဲ့သဘောပဲမဟုတ်လားခင်ဗျာ။
The ASEAN generally recognized that India and China must do something. So we are hoping that ASEAN will
ရုပ်နဲ့အိန္ဒိယကတခုခုလောက်ရမယ်ဆိုတော့အာဆီယံကရေပုံရသဘောတူထားပါတယ်။ဒါကြောင့်မယ်ညီမအကြီးဖြည့်ရှင်းရမှာဘုံလန်းစင်တရက်ရှိဖို့အာဆီယံကတရုတ်နဲ့အိန္ဒိယကိုစီယုံမယ်လို့မျှော်လင့်ပါတယ်။အာဆီယံကနာအဖရဲ့လောက်ရတွေဟာလုံခြုံရေးဆိုင်ရာပြဿနာဖြစ်လာပြီလို့ပြောလာရင်တော့တရုတ်နဲ့အိန္ဒိယကလည်းတစုံတရာတာဝန်ယူရတော့မှာဖြစ်ပါတယ်။ဒါလို့ဆိုရင်နာဖအတွက်တော့နိုင်ငံတကာဖိအားကနေလွတ်စရာမရှိတော့ဘူးလို့မစ္စဒဗီကပြောသွားတာပါ။အဲဒါအပြင်အင်္ဂါနေ့မှာကျင်းပမယ့်အာဆီယံနိုင်ငံရေးဝန်ကြီးတွေအစည်းအဝေးမှာလည်းဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွှတ်ရင်းနဲ့တိုင်းရင်းသားတွေအပေါ်တိုက်ခိုက်နေတာကိုရပ်တန့်ဖို့အတွက်အာဆီယံအဖွဲ့အစည်းအနေနဲ့အနေအထောင်ဆူသွားမယ်လို့မျှော်လင့်ကြောင်းမြမအရေးကိုဖြေရှင်းမှုနီလန်းတွေရှာဖွေသွားမယ်ဆိုတဲ့သဘောမျိုးကိုဖော်ပြတဲ့ညင်ညာချက်ကိုလည်းအာဆီယံဘက်ကထုတ်ပြန်နေကြောင်းမစ္စဒဗီကပြောဆိုသွားပါတယ်။ဒါပေမဲ့ကနာဖဘက်ကအာဆီယံအဖွဲ့ကထွက်ဖို့လဲဝင်မလေးဘူးဆိုတဲ့သတင်းတွေကိုကျွန်တော်တို့ကြားနေရပါတယ်။ဒီတော့ကအာဆီယံကပြောလဲပြောပြောပဲနာဖကအဖွဲ့ကထွက်သွားရင်ဘယ်လိုများဖြစ်မလဲခင်ဗျ
။ Yes, what has happened is that the SPDC, Attorney General Tan Shui has hinted or they are trying to threaten that they will withdraw from
ASEAN. နာဖဥက္ကဋ္ဌဗဇုံမူကြီးတန်ရွှေကအာဆီယံကထွက်မယ်လို့အရေးအမပြောတာချင်းချောက်တာတွေရှိပါတယ်။အဲဒါပေမဲ့ဒီနာဖကအာဆီယံကထွက်မယ်ဆိုရင်တော့အဖွဲ့ဝင်မဟုတ်တော့တဲ့နာဖကိုအာဆီယံဘက်ကဖိအားပေးရတာပိုတောင်လွယ်ကူသွားမှာပါလို့မစ္စဒဗီကပြောဆိုပါတယ်။ဒါပေမဲ့ကျွန်တော်တို့တိတိကျကျကတော့အာဆီယံကအခုချိန်အထိနာအဖအာဆီယံဘက်ကထွက်သွားမှာကိုမလိုလားပါဘူး။အဲနာအဖအာဆီယံဘက်ကထွက်ရင်အာဆီယံသာဆုံးရှုံးမှာပဲလို့တချို့မြင်နေကြလည်းရှိပါတယ်။မစ္စဒဗီကဘယ်လိုသုံးသပ်ပါလဲခင်ဗျ။
Well the thing is this you know previously earlier on in the year there was late last year there was a feeling that oh it will be a problem if Burma withdraws
ဒီနေ့အစောပိုင်းအထိကတော့နာအဖသာအာဆီယံကထွက်မယ်ဆိုရင်ဒုက္ခပါပဲဆိုရဲဆိုရဲမှုမျိုးရှိခဲ့ကြပါတယ်။အပြစ်သဘောဆက်ဆံရေးအလုပ်ဖြစ်မယ်လို့ထင်နေသေးတော့ဒီလိုဆိုရင်ခဲ့ကြတာပါ။ဒါပေမဲ့အာဆီယံအဖွဲ့ဥက္ကဋ္ဌမလေးရှားနိုင်ငံသားရဲ့ဝန်ကြီးမစ္စဆာဟီအဟာမဲရဲ့မြန်မာနိုင်ငံခရီးစဉ်အပြီးနာအဖဘက်ကအာဆီယံနဲ့ပူးပေါင်းဆောင်ရွက်မှုတွေမရှိတဲ့နောက်ပိုင်းအာဆီယံထဲမှာအမြင်ပြောင်းလဲမှုတွေရှိလာပါတယ်။အာဆီယံဘက်ကတော့နာအဖကိုအဖွဲ့ကမထွက်စေချင်ပါဘူး။ဒါပေမဲ့ကအာဆီယံကဗဇုံမူကြီးတန်းရွှေနောက်ကတကောက်ကောက်လိုက်ပြီးတော့မထွက်ပါနဲ့မထွက်ပါနဲ့လို့တော့တောင်းမှမှာမဟုတ်ပါဘူးအနာအဖကြောင့်အာဆီယံမှာပြဿနာတွေကြုံရတာများလာပါပြီလို့ Alternative ASEAN ဖွဲ့ကမစ္စဒဗီက RFA ကိုဖြေဆိုသွားတာဖြစ်ပါတယ်ခင်ဗျာ